အခုကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုအလှည့်ပေးပါစေ။ကချင်ပြည်နယ်တနိုင်းမြို့တဝိုက်မှာအစိုးရတပ်ရဲ့ထိုးစစ်ကြောင့်တပ်မတော်နဲ့ KIA ကချင်တပ်တွေကြားဒီကနေ့တိုက်ပွဲပြင်းထန်ခဲ့တယ်လို့ KIA တာဝန်ရှိသူတွေကပြောပါတယ်။တနိုင်းဒေသစစ်ပွဲတွေကငြိမ်းချမ်းရေးကိုထိခိုက်စေလိမ့်မယ်လို့တနိုင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကလည်းသုံးသပ်တဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင်
။မြန်မာတပ်မတော်ရဲ့ထိုးစစ်ကြောင့်ကချင်ပြည်နယ်မြကြီးနားမြို့ရဲ့အနောက်ဘက်ချမ်းမှာရှိတဲ့တနိုင်းမြို့မှာ KIA ကချင်လွတ်လပ်ရေးတပ်တွေနဲ့အစိုးရတပ်တွေကြားပြီးခဲ့တဲ့ရက်ပိုင်းကဆက်လို့တိုက်ပွဲတွေဖြစ်လာရာကလေကြောင်းကနေပစ်ခတ်တဲ့အထိတိုက်ပွဲတွေပိုပြီးပြင်းထန်လာတယ်လို့ KIA တပ်ပြောခွင့်ရပုဂ္ဂိုလ်ဘူမူကြီးနော်ဘူးက VOA ကိုပြောပါတယ်
။တနိုင်းပြည်မှာစစ်တပ်လို့တိုက်ပွဲတွေဖြစ်ပါတယ်။မင်းအားလည်းjet fighter နဲ့လာပစ်တဲ့အထိတိုက်ပွဲတွေနည်းနည်းအချိန်မြင့်တယ်လို့ဖြစ်နေပါလား။ဟုတ်ဒီနေ့ကြီးနေပစ်တယ်မင်းတင်တဲ့ပွဲဒီလေသူဖြစ်စင်လာတယ်ဆိုတော့အဲ့ဒီမှာတို့များများကြီးကြီးထန်ထန်တိုက်ပွဲတွေဖြစ်ပါတယ်။ဒါကစလက်အောက်ခံတတ်ဒီတခြားအပြင်ကအေးဒေတာတွေလည်းလာတယ်ဆိုတော့900နဲ့600ကျားတော့ရှိတော့တယ်
။ကချင်ပြည်နယ်တနိုင်းမြို့တဝိုက်မှာသာမကရှမ်းပြည်နယ်မြောက်ပိုင်းမန်စီမြို့နယ်ဘက်မှာပါဒီရက်ပိုင်းတဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။အခုလို့တိုက်ပွဲဖြစ်ရတာဟာအစိုးရတပ်က KIO KIA ရဲ့နေမည်နဲ့စီးပွားရေးတွေကိုထိန်းချုပ်လိုတဲ့သဘောလို့ဘုံမူကြီးနော်ဘူးကသုံးသပ်ပါတယ်
။အခုဒီပြည်လာကျတဲ့ရောက်တဲ့ခါကျတော့ဒီ KIO ရဲ့စီးပွားရေးတွေကိုပြစ်ဆိုတဲ့သဘောမျိုးနဲ့ဒီစစ်စီရဲ့နေလုပ်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်။ဒုတိယချက်ကတော့အရေးကြီးတဲ့နေရာတွေမှာသူတို့ကနေမည်တွေဥပ္ပိုးကျင်လို့နေမည်စိုးမှုရဲ့လုပ်ကျင်လို့ကိုယ်လိုမျိုးဒီသစ်စီရဲ့စီနိုင်းလာတယ်လို့သုံးသပ်မိပါတယ်
။တနိုင်းဒေတာတိုက်ပွဲတွေကငင်းငန်းကြီးကိုထိခိုက်စေမှာဖြစ်တယ်လို့စစ်ပေးဆောင်ဒေတာကန်ဒုက္ခသည်ရဲ့အနာဂတ်မရေမရာဖြစ်နေရတယ်လို့ NLD ပါတီတနိုင်းမြို့နယ်ပြည်သူ့လွှတ်တော်ကုသလေဦးလင်းလင်းဦးကပြောပါတယ်။
တိုက်ပွဲဖြစ်လာပြီဆိုတော့အကုန်လုံးတော့ဒုက္ခရောက်ကုန်မှာပေါ့ဗျာ။စားဝတ်နေရအစားသွားရလာရအစားဒါပြီးအသက်အိုးရင်းစည်းစိမ်ရအစားဒီလိုအနေထားနဲ့ဆိုရင်တော့ဒါနော်ကျန်ပြင်းထန်တဲ့တိုက်ပွဲကြီးဖြစ်လာမှာပေါ့နော်ဖြစ်လာပြီဆိုရင်တော့ဒီပြည်တွင်းငင်းငင်းလုပ်ငန်းစဉ်တွေရောဒါပြီးဒေတာဒီဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေရောအကုန်လုံးကဒီဆုတ်ယုတ်သွားမှအနေအထားရှိမှာပေါ့လေ
ကချင်ပြည်နယ်မှာအထူးသဖြင့်ရွှေနဲ့ပရင်ထွက်တယ်ဆိုတဲ့တနိုင်းမြို့တဝိုက်မှာမြန်မာတပ်မတော်ကအစင်အားတိုးချလာတာကြောင့်ရှေ့ဆက်တိုက်ပွဲတွေပိုများလာနိုင်တယ်လို့ KIO KIA ကသုံးသပ်ကြောင်းဘူမူးကြီးနော်ဘူးကပြောပါတယ်
ကြည့်မယ်ဆိုလို့ရှိရင်တော့တစ်စီအားနဲ့ခုလိုမျိုးပြအပေးတာမျိုးတော့စစ်မှန်တဲ့ငင်းချမ်းရေးစစ်မှန်တဲ့ဒီပြခရဲ့ဆိုင်ရဲ့လက်မထိုးဖို့ဆိုတာကတော့အဖေကောင်းတော့ထွက်မယ်လို့မထင်ပါဘူ
း UWSA ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့ FPNCC ထဲမှာ KIO လဲပါဝင်နေပြီး FPNCC နဲ့အစိုးရကြားအပြည့်ရဲ့ငင်းချမ်းရေးလက်မထိုးနိုင်ဖို့တရုတ်တန်မှန်အထူးကိုယ်စားလှယ်ကဂျားဝင်စစ်ဆက်နေပေမဲ့တိတာတဲ့တိုးတက်မှုတွေတော့မတွေ့ရသေးပါဘူးကချင်ပြည်နယ်တနိုင်းမြို့နယ်ကရွှေနဲ့ပရင်မော်တွင်းတွေမှာနေထိုင်သူတွေကိုပြီးခဲ့တဲ့ဇွန်လ15ရက်နေ့နောက်ဆုံးထားပြီးထွက်ခွာသွားပေးဖို့စစ်တပ်ကစာဖြန့်ဝေခဲ့ပါတယ်ထွက်မသွားဘူးဆိုရင်တော့ KIA နဲ့ပူးပေါင်းသူတွေအဖြစ်သတ်မှတ်သွားမယ်လို့စစ်တပ်ရဲ့စာမှာဖော်ပြခဲ့ပါတယ်ခင်ဗျာ